American ဒေါ်လာ30လေးဘီလီယံတန်ဖိုးရှိတယ်။တရုတ်လိုပစ္စည်းတွေကို American ကနေ account တောက်ဖို့တောက်တာနဲ့စတင်တော့မှဖြစ်ပြီးဒီလိုလုပ်ချင်ချက်ချင်းပဲပြင်းပြင်းထန်ထန်တောက်ပြန်ခံလခံရမယ်လို့ဒီအစိုးရကသတိပေးပါတယ်။ American သမ္မတဒေါ်လာ Trump ကတရုတ်လိုကွန်ပစ္စည်းအမျိုးအစားပေါင်း100ကျော်ကြာ85ရာခိုင်နှုန်းကောက်ခံမှုစီစဉ်နေတာဖြစ်ပြီးဒါဟာ Washington Senator တောက်ပြန်မှုတကောင်ကျော်သားနဲ့စတင်မှာပါ American နဲ့ကုန်သွင်းစစ်ပွဲမှာတရုတ်ဘက်ကတော့စတင်မှာမဟုတ်ကြောင်းတရုတ်ကုန်သွင်းဝန်ကြီးဌာနပြောခွင့်ရကောင်ဖန်ကစစ်တပ်တွေနဲ့ကဘေးကျင်းမှာပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံနဲ့သူ့ပြည်သူအကျိုးရှိဖို့ကာကွယ်ဖို့ဆိုတော့လှုပ်ဆောင်မှာဖြစ်ပြီးရွေးချယ်လမ်းတော့မရှိဘူးလို့ပြောပါတယ်။ချင်းချောက်အကျပ်တန်းလည်းတဲ့တရုတ်ကအရှုံးပေးမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါပြင် American ဘက်ကအခွန်ကောက်ဖို့လုပ်နေတဲ့ကုန်ပစ္စည်းဒေါ်လာဘီလီယံ20ဘူးလောက်က American နဲ့တခြားနိုင်ငံတွေကပံ့ပိုးပေးနေတာဖြစ်ပြီးတော့အဲ့ဒီမှာ American ကအများဆုံးပါတယ်လို့လည်းပြောပါတယ်။သမရဆောင်ကတော့တကယ်လို့တရုတ်ဘက်ကအမေရိကန်တင်ပို့ကုန်ရေးပေါ်မှာလက်တုံပြန်နေနေတဲ့အခွန်ကောက်ရင်ဒေါ်လာဘီလီယံ450ခုလောက်ရှိနေတယ်။တရုတ်ကုန်ပစ္စည်းတွေပေါ်မှာအမေရိကန်ကအခွန်ကောက်ဖို့ရှိတယ်လို့ချင်းချောက်ခဲ့ပါတယ်။